င်ကာပူနဲ့တောင်ကိုရီးယားနိုင်ငံတို့မှာရှိတဲ့မြန်မာတန်ယုံတွေမှာကြိုတင်မဲပေးမဲ့ရက်ကိုဒီနေ့ကစပြီးလာမယ့်အောက်တိုဘာ16ရက်နေ့အထိ၄ရက်ကြာသတ်မှတ်ထားကမနေ့9နာရီခွဲကနေညနေ4နာရီခွဲအထိကြိုတင်မဲပေးနိုင်တယ်လို့သိရပါတယ်။စင်ကာပူနိုင်ငံကမြန်မာတန်ယုံရှိမှာတန်ယုံမဖွင့်ခင်ကတည်းကထောင်ထဲချီတဲ့မြန်မာနိုင်ငံသားတွေတန်းစီစောင့်ဆိုင်းခဲ့ကြတာဖြစ်ပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးတဲ့အခါတစိမ့်တုံးထုမဲပေးရတာမဟုတ်ဘဲဘောပင်နဲ့အမှန်ချစ်ပြီးမဲပေးရတာဖြစ်တယ်လို့စင်ကာပူနိုင်ငံမှာရောက်ရှိနေတဲ့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတို့မြို့နေကမနီနီကပြောပါတယ
်။ဟောကျွားတို့ passport ယူသွားတယ်လေ။အဲ passport ပဲပြရတယ်။သူတို့မဲဟိုလေးကို chip ချရတယ်ပေါ့နော်။အမှန်လေး chip ပြီးတော့ပေးရတယ်။အမှန်လေး chip ပြီးပေးပြီးတော့သူတို့စာအိတ်ကလေးတဲ့ပေါ့နော်။မျိုးသားလွတ်တော်ဆိုမျိုးသားလွတ်တော်ကိုယ်စလဲကိုချစ်ချင်တဲ့နေရာမှာ chip ပြီးတော့ကိုချစ်ချင်တဲ့ party ကိုပေါ့နော် chip ပြီးတော့ဆက်ကော်လေးနဲ့ကတ်ပြည်သူလွတ်တော်တိုင်းဒေသကြီးလွတ်တော်ပေါ့နော်။အဲ့လိုမျိုးသူတို့ပေးပါတယ်ပေးချတယ်။
ကျွတ်တင်မဲပေးဖို့အတွက်မြန်မာတန်ယုံတွေမှာပုံစံ15နဲ့လျှောက်ထားရတာဖြစ်ပြီးအဲ့ဒီထဲကမှမဲပေးပိုင်ခွင့်ရှိသူစည်ရင်းတွေကိုတန်ယုံတွေမှာပြန်လည်ထုတ်ပေးတာဖြစ်ပါတယ်။အဲ့ဒီလိုပြန်လည်ကြေညာပေးတဲ့ရက်ကတနိုင်ငံနဲ့တနိုင်ငံမတူညီကြပါဘူး။စင်ကာပူနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာ13ရက်နေ့ကတည်းကထုတ်ပြန်ခဲ့တာဖြစ်ပြီးဒီနေ့မဲပေးခဲ့သူ2000ကျော်ရှိတယ်လို့သိရပါတယ်။မဲပေးသူတွေဟာနေရက်ပြန်ဖို့မဖြစ်နိုင်တာကြောင့်ကြိုတင်မဲပေးတာဖြစ်ပေမဲ့ကြိုတင်မဲနဲ့ပတ်သက်ပြီးမတမာမှုတွေဖြစ်မှာကိုစိုးရိမ်တယ်လို့ပြောကြပါတယ်။ကြိုတင်မဲတွေနဲ့ပတ်သက်ပြီးမမှန်ကန်ကန်ဖြစ်စေခြင်းတယ်လို့စင်ကာပူနိုင်ငံကိုရောက်ရှိနေတဲ့ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်ကကရင်တိုင်းရင်းသူမနန်းခိုင်သက်နွယ်ကပြောပါတယ်။
ဆိုရင်တော့ဆိုရင်တော့မမကကန်တော့ဖြစ်စီချင်းလဲအခုကလေမဲလေးကိုမြမကစာရိုက်ထဲပြန်ထည့်ရတယ်စာရိုက်ထဲထည့်ပြီးတော့မှမဲပုံထဲထည့်ရတယ်မဲကိုပြန်ပြီးတော့စာရိုက်ဖွင့်တဲ့အခါကျရင်ကိုထည့်ထားတဲ့စာရွက်များညက်ပါမိမလားအဲ့လိုမျိုးတွေတော့ဆိုရင်လဲကော်နက်ပြန်ကတ်ရတာဆိုတော့ကော်နက်များပါကတ်နေပြီးတော့မှသူကဖွင့်ရခတ်တဲ့အခါကျရင်တော့ဒါပယ်မင်းများဖြစ်သွားမလားအဲ့လိုမျိုးတော့ဆိုရင်လဲစာရိုက်တဲ့အိတ်ကပြန်ပေးရတဲ့အနေထားမရှိတော့အဲ့နဲ့တော့ဒီစာရိုက်ကဘယ်လိုလုပ်ရမလဲလို့ပြန်မပိတ်ဘူးဆိုတဲ့အခါကျစာရိုက်ကိုနည်းနည်းရှိရှိလေးပြန်ခေါက်လိုက်ပါတဲ့ထပ်သွားတဲ့ပုံစံအကြည့်ပေါ့နော်အဲ့ဒီအပြင်ကစာသားလေးတော့ကတော့ဘာမှပြဿနာမရှိကြဘူးပေါ့အဲ့လိုမျိုး
သူဟာကရင်တိုင်းရင်းသူဖြစ်တာကြောင့်ကြိုတင်မဲပေးရမှာကရင်တိုင်းသားရေးရာဝင်ကြီးနေရအတွက်လဲမဲပေးခဲ့ရတယ်လို့သိရပါတယ်အဲ့ဒီလိုမဲပေးရမှာဆန္ဒမဲ3ဆောင်အပြည့်မရသူတွေလည်းရှိတယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးတွေ့ကြုံခဲ့ရတဲ့ပဲခူးတိုင်းသနပ်ပင်မြို့နယ်အတွက်မဲပေးခဲ့ရတဲ့မအေးမူကအခုလိုပြောပါတယ
်ကျမကတော့3ခုစလုံးရတယ်ဒါပေမဲ့ကျမအချစ်ကကလေးတယောက်ကတော့3ခုစလုံးမရဘူးသူက2ခုပဲရတယ်ဒီသူလွတ်တော်တဲ့စာအိတ်ကမရဘူးမရတဲ့အခါကျတော့အဲ့ကလေးကမင်းနဲ့အမားနဲ့ကျွန်တော်ဘယ်လိုလုပ်ရမလဲနှုတ်လေရဆိုလို့ချင်းရင်ဒီသူတို့တာဝန်ရှိတဲ့လူတွေကိုမေးကြည့်ပေါ့နော်ဘာဖြစ်လို့နှိတ်တယ်မရဆိုတော့အဲ့မျိုးသမီးကရှာတော့ရှာပေးတယ်မပါဘူးတဲ့ဆိုပြီးတော့ဈေးမဲကအဲ့ဘယ်လိုဆိုအဲ့ကောင်တာတစ်ခုမှလည်းမြေကြီးကူပြောက်ခဲ့ဆိုင်တာဆိုတော့ဒီဘက်ကတောင်းတာအပါလို့မရဘူး။ဒီနေ့ကျမလေးရှာပေးတာလေပေါ့နော်မရဘူး။မရှိဘူးပေါ့သူအဲ့နဲ့အဲ့တည်းရတယ်
။စင်ကာပူနိုင်ငံမှာကြိုတင်မဲပေးခွင့်ရှိသူ2000ကျော်လောက်ရှိပြီးတိုင်းနယ်ပြည်နယ်အားလုံးကမြန်မာနိုင်ငံသားတွေဖြစ်ပါတယ်။ကြိုတင်မဲပေးခွင့်ရှိသူစီးရင်တွေနဲ့ပတ်သက်ပြီးစင်ကာပူနိုင်ငံမှာအခက်အခဲမရှိပေမဲ့တောင်ကိုရီးယားနိုင်ငံမှာတော့မဲပေးဖို့လျှောက်ထားသူ6000ကျော်လောက်ရှိပေမဲ့3000ကျော်သာမဲပေးခွင့်ရှိကြောင်းတန်ယုံကကြေညာထားတယ်လို့သိရပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ပြပရောက်မဲပေးခွင့်ရှိသူစီရင်မှာပါပေမဲ့ကိုရီးယားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကထုတ်ပြန်တဲ့မဲပေးခွင့်ရှိသူစီရင်မှာမပါသူတွေများတယ်လို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ကိုခွန်မျိုးမင်းဦးကပြောပါတယ
်ကျွန်တော်တို့ကဒီမှာနေတာပေါ့နော်ပုံစံ15မြန်မာပြည်ကိုတင်တယ်ပေါ့တင်ပြီးတော့မှအခုမဲစီရင်ကမြန်မာပြည်ရွေးကော်ကနေပြီးတော့မှထုတ်လိုက်တဲ့မဲစီရင်ပေါ့ဒီပမှာမဲပေးပိုင်ခွင့်ရှိသူများစီရင်ဆိုပြီးတော့အဲ့ဒါထွက်တယ်မှာအဲ့ဒီအထဲမှာတော့ပါတယ်ဒီကိုရီးယားနိုင်ငံမြန်မာနိုင်ငံတန်ယုံကထုတ်တဲ့မဲစီရင်ထဲမှာကျတော့ကျွန်တော်တို့နာမည်မပါဘူ
းဒါအပြင်ကိုရီးယားနိုင်ငံမှာမဲပေးခွင့်ရှိသူစီရင်ကိုမနေ့ညကမှစတင်ကြေညာပေးတာဖြစ်တဲ့အတွက်နာမည်မပါတာကိုပြန်လည်လျှောက်ထားရမယ့်သူတွေအခက်အခဲရှိတယ်လို့ရန်ကုန်တိုင်းရှိပြည်သားမြို့နယ်အတွက်ကြိုတင်မဲပေးခဲ့တဲ့ကိုတိုးသူရကပြောပါတယ်
ညမတီးရ12နှစ်ခွဲဟိုမြန်မာပြည်ရွေးကော်ပွဲကော်မရှင်ကတဲ့တကဘာလုံးကမဲစင်းကြီးကိုရောပြီးတော့ပို့လိုက်တဲ့အတွက်တဲ့သူတို့ကဒီမှာပြန်ပြီးတော့နိုင်ငံအလိုက်တွေကိုပြန်ခွဲရတယ်တဲ့ခွဲတဲ့ပြင်ကိုပဲဒီကနေ့ကျွန်တော်တို့က55ရှောက်ခဲ့တဲ့စီးရင်လည်းပြန်ကိုက်ရတယ်တဲ့အဲ့လိုနှစ်ခုနှစ်ခုညီမအဲ့ဒီလိုထုတ်ပြန်တာဖြစ်တဲ့အတွက်သူတို့အချိန်တွေညနောက်ကျပါပြီညမှကျွန်တော်တို့ရန်ကုန်တိုင်းပါဒါမဲပေးတာတော့ဒီနေ့ကတော့ဂျားရက်ဖြစ်တဲ့အတွက်လူလည်းမများဘူးလွယ်ပါတယ်မဲပေးတာတော့အဆင်ပြေတယ်မကြောက်ဘူးကျွန်တော်ရှိမှ10ယောက်လောက်ပဲရှိတယ်
တိုင်းပြည်အပြောင်းလဲကိုလိုချင်တဲ့အတွက် ခုလိုမဲပေးခဲ့တာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မနလေးတိုင်းဒေသကြီးနထိုးကြီးမြို့နယ်ကကိုပြည့်စုံကပြောပါတယ
်ကျွန်တော်တို့ဒီရည်ရွယ်ချက်ကတော့ဖြစ်ဖို့ပေါ့ဟူတော့ပြောင်းလဲခြင်းနဲ့စိတ်တစ်ခုတွက်နဲ့လဲမဲပေးလာတာပါဆိုရင်ကျွန်တော်တို့ဆိုရင်ဒီလိုရက်တွေဆိုအလုံးရှိရခဏအိုက်ကြဲရဲမှာအလုပ်ကိုဖွင့်တင်ပြီးတော့ဒီလိုလာပေးကြတာပေါ့နော်ကိုပြေးလိုက်တဲ့မဲတွေကကိုမဲဆန္ဒနယ်ကိုရောက်သွားမှုရှိမရှိအဲ့ဒါလည်းကြဘလို့များကျွန်တော်ပြန်လဲသိရှိနိုင်မှုကြကျွန်တော်တို့မှမရှိတဲ့အဲ့ဒီအပေါ်မှာတန်နေရတယ်ဖြစ်မိရခဏအဲ့ဒါတွေကိုမှတကယ်ကိုပြေးလိုက်တဲ့မဲကကိုမဲဆန္ဒနယ်ကိုတကယ်ရှိရောက်သွားပါရဲ့ဆိုတဲ့စစ်ပြန်းနေပေါ့နော်အဲ့လိုလည်းကြဘလို့အနေနဲ့မှထုတ်ပြန်တောင်းသိရှိနေမရှိတော့ကျွန်တော်တို့မှအဲ့မှာအဲ့ဒီတော့တန်နေရတယ်ရှိရ
အခုလက်တလောတောင်ကိုရီးယားနိုင်ငံမှာတော့လူဦးရေထက်ဝက်လောက်ကမဲပေးခွင့်ဆုံးရှုံးနေတာဖြစ်ပါတယ်အခုလိုဖြစ်နေတဲ့အပေါ်ကိုရီးယားနိုင်ငံကမဲစင်းလိုက်လံကောက်ခံတဲ့သူတွေကတော့မဲပေးခွင့်မရသူတွေရဲ့စီရင်ကိုကောက်ခံပြီးရွေးကောက်ပွဲကော်မရှင်ထံပေးပို့မယ်လို့ပြောပါတယ်ကျွတ်တင်မဲပေးခွင့်ရသူတွေဟာအစိုးရခွင့်ပြုချက်နဲ့တရားဝင်ပြည်ပရောက်ရှိနေသူတွေဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကျွတ်တင်မဲပေးဖို့လျှောက်ထားသူ 3,400 ကျော်ရှိတယ်လို့သိရပါတယ်မြန်မာနိုင်ငံကနေထိုင်းမလေးရှားစင်ကာပူတောင်ကိုရီးယားစတဲ့ပြည်ပနိုင်ငံတွေကိုရောက်ရှိနေတဲ့မြန်မာနိုင်ငံသား2,000 နီးပါးရှိတယ်လို့အစိုးရကထုတ်ပြန်ထားပါတယ်ရှင်